မွတ်စလင်လူငယ်လေး၁၃ယောက်သေဆုံးခဲ့ရတဲ့ရန်ကုန်မြို့ဗုဒ္ဓထောင်မြို့နယ်ကဗလီကျောင်းတစ်ခုမိလောင်မှုကိုစုံစမ်းစစ်ဆေးနေပြီလို့မြန်မာအစိုးရကပြောပါတယ်ဝါယာရှော့ဖြစ်ပြီးတော့လောင်းလာလို့ဒေတာကတာဝန်ရှိသူတွေပြောတဲ့မိလောင်မှုကိုစစ်ဆေးဖို့အတွက်စုံစမ်းရေးအဖွဲ့တစ်ခုကိုဖွဲ့လိုက်တာကိုဒီအစိုးရထုတ်သတင်းစာတွေမှာဗုဒ္ဓဟူးနေ့ကဖော်ပြထားပါတယ်။သာသနာရေးဦးစီးဌာနရန်ကုန်မြို့လျှက်စစ်တပ်အဖွဲ့မိသက်နဲ့ရဲတပ်ဖွဲ့ကစုစုပေါင်းတာဝန်ရှိသူ9ယောက်ပါဝင်တဲ့စုံစမ်းရေးကော်မရှင်အနေနဲ့မိလောင်မှုဖြစ်ပွားရတဲ့အကြောင်းအရင်းကိုဧပြီလ5ရက်နေ့တောက်ချာနေနောက်ဆုံးထားပြီးတော့စစ်စစ်သုံးသက်အကြံပြုချက်တင်ပြရမှာဖြစ်ပါတယ်။မြန်မာနိုင်ငံအလဲပိုင်းမှာမွတ်စလင်တွေပိုင်ဆိုင်တဲ့ပစ္စည်းအဆောက်အဦတွေကိုတိုက်ခိုက်ဖျက်ဆီးမှုတွေမကြာခင်ကဖြစ်ပွားခဲ့လို့တင်းမာမှုတွေဖြစ်နေချိန်မှာဒီ48လမ်းကဗလီမှာအင်္ဂါနေ့ကမိလောင်ခဲ့တာဖြစ်ပါတယ်။ဗုဒ္ဓဟူးနေ့ကတော့ရန်ကုန်မြို့တဝမ်းမှာဗလီတွေရှိတဲ့လမ်းတွေနားမှာရဲတွေကကင်းလက်နေပြီးတော့ဒီလုံခြုံရေးတင်းကျပ်ထားတယ်လို့ရန်ကုန်မြို့ကံတွေကပြောပါတယ်ရှင်။